အဲ့နိုင်ငံတောင်မှာကင်မရာမှာချက်တဲ့ပြင်းတွေကကဘာလေခီးတော်တွေလိုက်ပါလာတယ်တမောဒစင်တိမ့်မှောက်ခဲ့ပြီးလူပေါင်းဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်တရုတ်ခီးတော်အများစုလိုက်ပါလာတယ်တမောဟာဖူကက်ကျွမ်းလမ်းမှာတိမ့်မှောက်သွားတာပါညာဘက်မှာတော့ပျောက်ဆုံးခီးတော်ရှာဖွေမှုခက်တားရဆမ်းပြီးမနေ့မှရှာဖွေတဲ့လုပ်ငန်းပြန်ဆမယ်လို့ခရင်အုပ်ချုပ်ရေးမှုကတနင်္လာတွေကိုပြောပါတယ်အခုဒီပျောက်ဆုံးနေတဲ့ခီးတွေက53ယောက်ရှိတယ်လို့လူပေါင်း48ယောက်ကိုတော့ပြန်ကယ်ဆယ်နိုင်ခဲ့တယ်လို့ပြောပါတယ်ပထမဆိုင်လုံးရိုက်ခတ်တာခံခဲ့ပြီးတဲ့နောက်မှာရေဆောက်ထုတ်ပစ်တဲ့တင်မောအင်ဂျင်နဲ့အမှိုက်ကြက်တွေဝင်သွားခဲ့တယ်လို့တင်မောကက်တင်ကပြောပါတယ်။ဒါပြန်လှိုင်းတန်ခံတဲ့တင်မောကလည်းပြန်ပြန်အမြန်မထိန်နိုင်ရဲ့ပဲ။နောက်ထပ်လှိုင်းတွေစင်ကဲရိုက်လာချိန်မှာတင်မောကတစ်ဖက်ကိုစိမ့်သိမ်းဆောင်းသွားပြီးတော့မှောက်သွားတာလို့ပြောပါတယ်။ဖူကက်ကန်လုံနေရာမှာပဲအစောပိုင်းကလည်းတရုတ်နဲ့ဥရောပခီးသွား34ယောက်လိုက်ပါလာတဲ့နောက်တင်မောတစင်တိမ့်မောက်ခဲ့ပေမဲ့အဲ့ဒီဘောကနိုင်ငံခြားတာခီးသွားတွေကိုတော့ပြန်ကယ်ဆယ်နိုင်ခဲ့ပါတယ်။အဲ့ဒီဒေသမှာရာသီဥတုကနောက်တည်င်းပတ်အင်ဂါနေ့အထိဆိုးဝါးနိုင်တယ်လို့ခန့်မှန်းထားကြောင်းအုပ်ချုပ်ရေးမှူးနဲ့ဖူကက်အရာရှိတွေကပြောကြားပြီးဒေသခံတွေအတွက်မုံတိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။